ဲနာရှင်စန့်ကျင်လှူရှာမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်ကတက်ကြွလှူရှာသူလူငယ်နှစ်ယောက်ရဲ့အိမ်ကိုမေလ၂ရက်နေ့မှာစစ်ကောင်စီတပ်တွေကရိုက်ချဲ့ဝင်ရောက်ရှာဖွေရာတွေလုပ်ခဲ့ပြီးဒီလူငယ်၂ယောက်ကိုရှာမတွေ့တဲ့အတွက်အသက်60ကျော်မိခင်ဖြစ်သူဒေါ်မိငယ်ကိုရိုက်ရန်ဖမ်းဆီးခေါ်ဆောင်သွားတယ်လို့တမိဖြစ်သူမတော်တာကပြောပါတယ်တဲ့ကိုခေါ်ဆောင်သွားတယ်လို့ဆိုတာမသိရဘူးဖမ်းဆီးတဲ့အချိန်မှာရိုက်နယ်နှိပ်စက်တာတွေရှိခဲ့တဲ့အတွက်မိခင်ဖြစ်သူအတွက်အထူးစိုးရိမ်နေလို့မတော်တာကပြောပါတယ်မတော်တာကတော့လက်ရှိအမေရိကန်ပြောင်စု Texas ပြည်နယ်မှာနေထိုင်နေတာဖြစ်ပြီးဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာပါဝင်နေကြတဲ့အကူနှစ်ယောက်ကတော့ပြည်တွင်းမှာလက်တလောတင်းချောင်နေကြတယ်လို့ပြောပါတယ်မတော်တာကိုဆက်ပြဲမြင်ရပြီးဒီပြည်တွင်းမှာမျိုးတပီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်တော်ရာရဲ့အမေကိုဒီရှိခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဘယ်လိုဘယ်နည်းအားဖမ်းသွားတာလဲ၊ဘယ်လိုပုံစံနဲ့အဖမ်းခံရတာလဲဆိုတာပြောပြပေးပါလားရှင်
။ဟုတ်ကဲ့အမေကိုမေလ၂ရက်နေ့ပေါ့နော်တနင်္ဂနွေနေ့မနက်၈နာရီခွဲမှာဒီစစ်သားရောရဲရင်အလုံးအင်းနဲ့အိမ်ရဲ့ဝင်လာတယ်။အင်တော်ခွေးတွေရောဘေးတွေရောအရှိတွေရောပတ်ပြီးတော့ဝင်လာပြီးတော့ဖမ်းဆီးတာရှင်။အင်ကသုံးထွက်ဆိုတော့သူတို့အရင်ကပို့များများနဲ့ပို့ပြီးဝင်လာတယ်ပေါ့နော်ဝင်လာချင်းမှာပဲသူတို့ကအမေကိုတိုင်လေးပါတယ်ထိုင်ခိုင်းရတယ်ပြီးတော့မှသူတို့အိမ်ကိုသူတို့လုံလေးအတိုင်းနဲ့ပေါ့နော်ရိုက်ချိုးပျက်စီးပြီးတော့သူတို့ရှာချင်တာကိုမှုနောက်ပြီးတော့ရှာတယ်
အဲ့တော့အခုလိုလာပြီးတော့အဲ့လိုအိမ်မျိုးရိုက်ချိုးပြီးတော့လုပ်တယ်ဆိုတော့ဟိုတန်းတန်းတန်းဟိုရိုက်နေတာမျိုးရောရှိတယ်လို့သိရလား
ရှိတယ်ရှိတယ်မှဒါဆိုတော့အမေနဲ့ရှိနေတဲ့အဲ့ဒီဒီဇိုင်နာပေါ့နော်အထင်မြင့်တဲ့အန်တီပြောပြချက်အရဆိုရင်သူတို့အမေဖုန်းကိုတောင်းနေတယ်အိမ်မှာရှိတဲ့အမေဖုန်းနဲ့ရှိတဲ့နဲ့အကုန်တောင်းတယ်ပေါ့အမေကသူနဲ့မရှိနေဘူးလို့ပြောလိုက်တာဒါပေမဲ့သူတို့ရှာဖွေတော့အမေကဒုတိယထပ်မှနေတဲ့အခါကျတော့အဲ့ဒုတိယထပ်မှအမေဖုန်းကိုလည်းတွေ့ရောအဲ့ဒါရှိတာရောမရှိဘူးလို့ပြောရပါမလားဆိုပြီးတော့အရေးတယောက်ရဲလားစစ်သားလားမသိဘူးသူတို့ပါလဲလက်နက်နဲ့တော့နေပေါ့နော်အမေကိုဆင့်ပြီးတော့ရိုက်တာတိုင်လေးမှလည်းထိုင်ခိုင်းထားသေးရဲ့ဆင့်ပြီးတော့လည်းရိုက်တာအမေကအတက်လည်းတော်ကြီးနေပြီကြီးနေတဲ့အခါကျတော့ဒီသူတို့ရိုက်တဲ့တံတွေမခံနိုင်ဘူးမခံနိုင်တော့ငါနာနေပြီနော်ရက်ပါလို့ပြောတာမရက်ဘူးအဲ့နဲ့ဘေးကအဲ့ဒီအချိန်ညက်တဲ့အန်ဒီကပြောတာပေါ့နော်မင်းအမေရွယ်လောက်ရှိရဲ့အမေအိုကြီးကအဲ့လောက်ရိုက်စီရလားပြောတော့မှအဲ့ဒီသူတို့ရိုက်တာကိုရက်လိုက်တယ်အဲ့ရဲတယောက်က
အဲ့တော့အခုဆိုလို့ရှိရင်ဒါအမေကိုဒါဆိုနှစ်ရက်နေရတော့ဖန်ခေါ်သွားတယ်။ဘာကြောင့်လာပြီးတော့သူတို့အခုလိုအိမ်ပေါ်တက်ပြီးတော့အကြံပန်းဖမ်းနေလို့ရောသိရလဲ
။ဟုတ်အခုမှပိုင်းကြားသိရတာပေါ့။သူတို့ကဒီဖေဖော်ဝါရီဒီဆရာနာတိန်းပြီးဖေဖော်ဝါရီတရက်နေ့ဆရာနာတိန်းပြီးနောက်ပိုင်းမှာကျမအခုလက်ကောင်ကတင်ထုတ်ပိုင်းပေါ့နော်။သူကဒီနိုင်ငံရေးမှာတက်တက်ကြွကြွပေါင်းဝင်လှုပ်ရှားနေတာပေါ့။အထက်ကသူ့ကိုဖမ်းချင်လို့ဝင်ဖမ်းနေ။သူနဲ့ပတ်သက်တဲ့ပစ္စည်းတွေရှာဖွေပြီးတော့လာရှာချင်လို့ဝင်ဖမ်းနေလို့အခုနောက်ပိုင်းမှာကြားသိရတယ်ပေါ့နော်ဆိုတော့သူတို့ရှာဖွေတဲ့အချိန်မှာတင်တို့ပိုင်းနဲ့ပတ်သက်တဲ့ပစ္စည်းတွေသူ့ကိုလည်းမတွေ့ရခါကျတော့အမေကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ကျမထင်နေရှင်ဟုတ
်အဲဒါတော့ကိုအချမ်းမင်းအဖြစ်တည်ထားတာပေါ့နော်ကိုကလည်းဝေးမှရောက်နေဆိုတဲ့ခါကျတော့
ဟုတ်ကဲ့
အဲ့တော့အခုအမေကိုဘယ်ကိုခေါ်သွားတယ်လို့ရောတည်ထားရလဲ
ဟုတ်အမေကိုဘယ်ကိုခေါ်သွားတယ်လို့မသိလိုက်ရဘူးမနက်၈နာရီခွဲမှာသူတို့ဝင်ရောက်ရှာဖွေတယ်ရိုက်နှက်ဖြက်စီးတယ်အမေကိုရိုက်နှက်တယ်ကိုးလိုက်လောက်မှခေါ်သွားတယ်အဲ့နောက်ပိုင်းဘာမှမသိရတော့အမေကိုဘယ်စခန်းကိုခေါ်သွားတယ်ဘယ်မှာထားထားတယ်ဆိုတာမသိရတော့
ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောကြီးပဲခေါ်သွားသလားဒါမှမဟုတ်ရဲစခန်းထဲမှာပဲရှိနေသလားထောင်ထဲကိုရောက်နေတာဘာမှမသိရတဲ့အချိန်လေးပေါ့
ဘာမှမသိရဘူးရှင်ဘာလို့ဆိုတော့ဒီညီမတို့မှာကြံရှိနေတယ်ညီမအကူနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတင်းရှောင်နေတာပေါ့နော်သူကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အခါကျတော့သူတို့ရှုပ်ရှားမှုတော့သူကတင်းရှောင်နေတာဖြစ်တဲ့အတွက်ကြောင့်ဒီအမေနောက်ကိုလိုက်ပြီးမဲ့သူကမရှိဘူးညီမလည်းပြည်ပမှာရောက်နေတဲ့အတွက်ကြောင့်အမေပဲရောက်နေလဲကိုလိုက်ဆောင်စမ်းမှုကလည်းလုံးဝမလွယ်ဘူ
းအိမ်မှာရောအခုဘယ်လိုကြံနေသေးလဲ
အိမ်မှာကျတော့အမေရဲ့အမေပေါ့နော်အသက်85နှစ်အရွယ်အဖွားတယောက်ရဲ့ပြီးတော့အမေရဲ့အမကြီးကြီး66နှစ်အရွယ်ကြီးကြီးတယောက်ကြံခဲ့ပါလားရှင်ဟုတ်
အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာလို့ဆက်လုပ်ဖို့ရောစဉ်းစားထားတယ်ဘူးဘယ်မှာလဲဆိုတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲ
ဟုတ်အခုညီမကတက်နိုင်တဲ့လောက်ကတော့ဒီ AAPP ပေါ့နော်ဒီနိုင်ငံရေးကျင်းပဟောင်းဟိုစီရင်ပြုစုနေတဲ့အဖွဲ့အစည်းကိုဆက်သွယ်ထားတယ်ပြီးတော့ဘာလို့လဲဆိုတော့အမေကလည်းနိုင်ငံရေးအကျဉ်းသားတယောက်ဖြစ်တဲ့အတွက်ကြောင့်
ตัวเอ่อกุยกูราเช็ดละเดียวตัวมาชีวิตาสอเมโกนอกตัดตะเจ็งพันซีช่องหนองเนี่ยด้วยจังตัวเปลี่ยนไปแล้วตะเจ็งปู่ท่าได้ရှင်เออหลุมမျိုးโหตัวเนี่ยบาอกูนี่เนี่ยแทบไปแล้วปิ้งไหนมั้ยเลยสอพี่แล้วบ่เนาะอกูนี่ต้องท่าได้ရှင်โหเอ๊ะๆปิ๊บๆโหบาเออမြန်မာနိုင်ငံမှာတော့အခုနောက်ပိုင်းဒီพันซีအဲ့လိုခံသွားတဲ့သူတွေပဲရောက်မှမသိဘူးဆိုရင်တော့ကုညီပေးနေတဲ့အဖွဲ့တွေအဲတော်တော်များများနောက်ပိုင်းရှိလ ဒီဖန်ဆီးခင်ရတဲ့တွင်နဲ့ပတ်သက်ပြီးတော့လိုက်ပါကူညီပေးနေတဲ့သူတွေနဲ့ရောဆက်သွယ်ဖို့ကြိုးစားတာရရှိတာ
ဟုတ်ကဲ့အခုဆက်သွယ်ဖို့ကြိုးစားနေပါရဲ့ရှင်အဲ့ဒီအခွင့်အရေးလေပေါ့နော်အခုဒီအင်းစိန်ထောင်ရှိမှာသွားပြီးတော့ကူညီပေးနေတဲ့ဆရာမတယောက်နဲ့ဆက်သွယ်ထားတယ်အမေနဲ့ပတ်သက်ပြီးတော့အမှုကိုလည်းအပ်လိုက်ပါမယ်ရှင်ဟုတ
်ဒီအဲ့တော့ရှင်နေတချို့ကိုလည်းဟိုအကူညီရဖို့ကြိုးစားနေရပေါ့
ဟုတ်ကဲ့ဟုတ်ရှင်နေတချို့စီကလည်းအကူညီရဖို့လည်းကြိုးစားနေရရှင်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အခုဆက်ဆော့ပြောသွားရတဲ့မှာ AUPP ကိုဆက်သွယ်ရတယ်ဘာလို့ဆိုတော့အမေကအရင်ငငယ်ကြီးအချင်းသားဟောင်းတယောက်ဖြစ်တယ်လို့ပြောသွားတာကိုကြားလိုက်ပါတယ်ဆိုတော့အမေကအရင်တုန်းကရောဘယ်တုန်းကအဖန်ခံခဲ့ရဘူးလားလဲဘာအတွက်ကြောင့်ဖန်ခံရတာလဲဆိုတာကိုလည်းပြောပြပါလား
ဟုတ်အမေက1999ပိုင်းမှာအမျိုးသားဒီမိုကရေစီခေါ်ချုပ် NLD အဖွဲ့မှန်ပါဝင်တယောက်အနေနဲ့ပေါ့နော်ဒီသူတို့လုပ်တဲ့တက်ကြစွာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်တက်တက်ကြွကြွပါဝင်ဆောင်ရွက်ခဲ့တယ်ပေါ့နော်ပြီးတော့ဒီအနီတိုအုံးလာနဲ့အတူပေါ့နော်ဒီတော့ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်ကာနေ့တိုင်းဖျားမှာဝပြုစုတောင်းတဲ့အဖွဲ့မှလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတော့2000စက်တင်ဘာရှိဝါရောင်တော်လိုင်းကြီးမတိုင်ခင်မှာ2006ပေါ့နော်ဒီလောင်စာစီတိုးမြင့်လာနဲ့ပတ်သက်ပြီးတော့ကုန်စည်နှုန်းကျစီးရေးအတွက်တို့ဒီလူမှုလှုပ်ရှားမှုကြီးမှလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်အဲ့ဒီအချိန်မှပဲအမေကဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ2006ပေါ့နော်တာယာဝတီထောင်မှာလင်းမြင့်ကျော်အချင်းချခံခဲ့ရပါတယ်ရှင်တော်လာကအဲ့တော့14နှစ်တမီပဲရှိသေးတယ်ရှင်ဟုတ်
အဲ့တော့အဲ့ဒီကြောင့်ကလည်းဒါဆိုရင်ကိုကတော့ဒီနိုင်ငံကြီးအချင်းသားတယောက်ရဲ့တမီလည်းဖြစ်တယ်ဆိုရဲခါကြတော့နောက်အကိုကြီးကလည်းနိုင်ငံကြီးမှာလှုပ်ရှားနေရသေးတယ်ဆိုတော့မိသားစုကတော့ဒါဒီနိုင်ငံကြီးအရာအသက်ကြွားလှုပ်ရှားတဲ့မိသားစုဒီလိုအခြေအနေကြီးကတော့အရင်ကလည်းကြုံခဲ့ဘူးတယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့နော်
ဟုတ်ကဲ့အရင်ကလည်းကြုံဘူးလေဆိုတော့ဟိုညီမတို့ကတော့တိတ်ပြီးတော့မထူးဆန်းဘူးနော်ဒါပေမဲ့အခုဟာကအမေကအသက်တော်တော်လေးကြီးနေပြီအသက်64နှစ်ဖြစ်တဲ့အတွက်ကြောင့်အရင်ကြီးလူငယ်တွေလိုမျိုးအရင်လိုမျိုးတက်တက်ကြွကြွပါဝင်ပြီးတော့လည်းမလုံရှားနိုင်ခဲ့ဘူးလုံလဲလုံမရှားနိုင်ဆိုတော့အသက်အရွယ်ကအမေကအရင်အသက်ကြီးတဲ့အခါကျတော့ညီမအရင်ဆိုးရိမ်နေတဲ့အတွက်လေပြီးတော့သူကဖမ်းဆီးသွားတယ်ရိုးရိုးဖမ်းဆီးသွားတာမဟုတ်ဘူးချိန်ချပြီးတော့အမေကိုလက်တွေကိုဆင့်ရိုက်ပြီးတော့ဖမ်းဆီးသွားတဲ့အတွက်ကြောင့်အရန်ပဲဆိုရင်လည်းဟိုတန်ရာတွေများလက်မှာဖြစ်နေမလားဟိုအထင်းရောင်ရတို့ပို့ပြီးတော့ရိုက်နှက်နေမှာဒီလိုဆိုရင်မရှိရရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုကရိုက်နှက်ပြီးဖမ်းဆီးသွားတယ်ဆိုတော့တန်ရာတွေကိုစေကုသပေးမလားမပေးဘူးလားဆိုတာလည်းဒါလောလောဆယ်ဘယ်လိုမှမသိနိုင်တဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ရှင်ဟုတ်စေကုသခွင့်ရပါမလားဆိုတာမျိုးလဲဟိုဆိုရင်ပါပေါ့နော်ဟုတ်ပြီတတင်းလေးတွေ့ရတဲ့အတိုင်းနဲ့သူတို့ဖမ်းသွားရယ်ဖမ်းပြီးတော့မနဲ့အလောင်းပြန်လာပို့ရယ်အဲ့လိုမျိုးဖြစ်နေတဲ့တွေ့တော့ပို့ပြီးတော့လဲစိုးရင်ပြီးတော့ဒီတော်တော်မီတာစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုတီတို့ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူတို့ကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိုညီမတို့အိမ်ကိုလည်းပေါ့နော်အညှိုးထားနေတာပေါ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့စိုးရင်နေရှင်ဟုတ်ကဲ့
အခုအချိန်မှာဒါအမေကတော့ဒါစိုးရိမ်ပူပန်နေရတဲ့အချိန်ပေါ့လေဆိုတော့တစ်ခါမှလည်းအခုမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအနာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ3ရက်နေ့ကစလို့ပေါ့နော်နောက်ပိုင်းမှာဒီလူဆန်းကျင်ကန့်ကွက်ပြန်ဆန္ဒပြပွဲကြီးပေါ်ထွက်လာတဲ့အဲ့နောက်မှာမှဒီနေမှုတွေဆိုလည်းဒါအပြင်းထန်တည်တဲ့လူတွေလည်းဆိုရင်လည်းဒါရာကနန်းရှိနေပြီဖန်ဆီးခံရတဲ့လူတွေဆိုရင်4000ကျော်သွားပြီပေါ့နော်ဒါကိုမီတာစုကတော့အခုကဒါဖန်ဆီးခံရတဲ့ဒီ4000ကျော်ထဲမှာတိရောက်အပါဝင်ဖြစ်သွားတော့ပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မီတာစုတိရောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေအပေါ်မှာရောကိုဘာမှန်းပြောချင်တယ်ကိုပြောချင်တာပေါ့နော်တုံတရားဘာမှန်းရှိမလဲ
အမေကအမေစကားပြောဘူးတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံရေးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောပြီးလေသူတို့ဒီနိုင်ငံရေးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံရေးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရဖို့သူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲညီမတို့မောင်နှမတွေသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အားတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပါဝင်ဆောင်ရွက်ကြတယ် ညီမတို့လည်းသူကကိုယုံကြည်ချက်ပေါ်ကိုဆက်ရှောက်ဖို့ပြောတယ်ဆိုကိုယုံကြည်ရအောင်ပဲဆက်လုပ်ဖို့ပြောတယ်ပေါ့နော်နောက်မဆုတ်ခိုင်းဘူးဟိုညီမတို့အဖက်ဖက်ကနေပြီးတော့ဒီလိုမျိုးဟိုအများနဲ့စပို့ပေးတယ်ပေါ့နော်အမေအခုလိုဖန်ဆန်ရတဲ့အတွက်မှာစိုးရင်လည်းဒါပေမဲ့တစ်ဖက်မှာလည်းအမေအခုလုပ်ရက်ပေါ်မှာအမိတယောက်နေလဲပေါ့နော်ဂုဏ်ယူတယ်ဘာလို့ဆိုစေအားနာရှင်ကြုတ်ကြရဲ့အတွက်အခုလက်ဆက်လက်ပြီးတော့တိုက်ပွဲဝင်နေကြတာပေါ့နော်ဟိုဂုဏ်ယူတယ်အမေရဲ့ဒီလိုမျိုးတော်လှန်ရေးစိတ်ကိုပေါ့နော်အမေနဲ့အတူဒီမတရားဆန်းစည်းချုံနောက်ခံထားရတဲ့လူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအကုန်လုံးရောက်ပါစေလို့လည်းဆုတောင်းပါတယ်ရှင်ဟုတ
်အခုလိုချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ဟုတ်အမောင်လည်းကျေးဇူးများကြီးတင်ပါတယ်ရှင်